ကမ္ဘာတစ်လွှာပြဿနာတွေနဲ့ရင်ဆိုင်နေရတဲ့တိုင်းပြည်တွေနဲ့တောင်ဆူဒန်နိုင်ငံမှာငင်းငယ်ရရှိဖို့အတွက်ပိုယဟမင်းကြီးဖရန်စစ်စကသူ့ရဲ့ပထမဆုံးခရစ်စမတ်နေ့မင်္ဂလာအတွင်းထည့်သွင်းတောင်းဆိုလိုက်ပါတယ်။ဗာတီကန်မြို့တော်စိန့်ပီတာစ်ရဲ့ယဉ်ပြေမှာခရီးယန်ဘာသာဝင်တွေရဲ့နေထူးနေမတစ်ခုဖြစ်တဲ့ခရစ်စမတ်နေ့အတွက်လာရောက်ကြတဲ့ထောင်တောင်းချီတဲ့ပြည်သက်ကြီးကိုပို့ထူးနေကပြောကြားတဲ့တရားအတွင်းမှာအသက်89နှစ်အရွယ်အာဂျင်တီးနားနိုင်ငံသားပိုယဟမင်းကြီးကအဲ့ဒီလိုထည့်သွင်းပြောဆိုလိုက်တာပါ။တောင်ဆူဒန်နိုင်ငံနဲ့နိုင်ဂျီးရီးယား၊ကွန်ဂိုအီရန်နဲ့ဆီးရီးယားနိုင်ငံတွေမှာဖြစ်ပေါ်နေတဲ့ပြည်ပခန့်တွေအဆုံးသတ်ရေးအတွက်တွေ့ဆုံဆွေးနွေးကြဖို့သူ့ရဲ့မြို့တော်နဲ့ကမ္ဘာသူကမ္ဘာသားများအတွက်ပထမဆုံးအကြိမ်ပြောကြားတဲ့မင်းကွန်းတွင်ပိုယဟမင်းကြီးကအဲ့ဒီလိုထည့်သွင်းပြောဆိုထားတာပါ။အစ္စရေးနဲ့ပါလက်စတိုင်းအကြားကညီညာရေးဆွေးနွေးမှုတွေလည်းတိုးတက်ကောင်းမွန်မှုရရှိစေရေးဆုတောင်းပေးတဲ့အကြောင်းလဲပိုယဟမင်းကြီးကထည့်သွင်းပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲထောင်နဲ့ချီတဲ့ခရီးအနေဟာကညာမေတော်မာရီယာကခရစ်တော်ယေရှုဖွားမြင်တဲ့နေရာလို့ခရီးအအများစုကယူဆထားတဲ့ပါလက်စတိုင်းဒေသအနောက်ဖက်ချမ်းနောက်ဖက်ကမ်းခြေဘက်တလဟံမြို့မှာရှိတဲ့မန်ကားယဉ်ပြင်ကိုဖျက်ရှောက်ပြီးနှစ်ပေါင်းထောင်နဲ့ချီတက်တန်းရှိနေပြီဖြစ်တဲ့ Nativity ဘုရားကျောင်းအပြင်ကိုတွားရောက်ခဲ့ကြပါတယ်။ဘုရားကျောင်းအတွင်မှာတော့ Jerusalem မြို့ကလက်တင်ဂိုင်းအုပ်ကြီး Fuad Dwa ကညဥ်ရံဝတ်ပြုဆုတောင်းပွဲကိုဦးဆောင်ကျင်းပခဲ့ပြီးအဲ့ဒီဆုတောင်းပွဲကို Palestine သမ္မတမမုဒ်အဘတ်စ်နဲ့ဥရောပနိုင်ငံခြားမူဝါဒရေးရာအကြီးအကဲကက်သရင်းအက်ရှ်တန်တို့လည်းတက်ရောက်ခဲ့ကြပါတယ်။အီရန်နိုင်ငံမှာတော့အနည်းငယ်တည်ငြိမ်မှုရှိနေတဲ့အခြေအနေနဲ့လုံခြုံရေးတွေကိုတိုးမြှင့်ချထားတာကိုအမိအယာအသုံးချပြီးတော့ခရီးမိသားစုတွေဟာခရစ်စမတ်နေ့အကျိုးဆုတောင်းပွဲကိုဘက်ဂဒတ်မြို့ကမာယူဆုဘုရားကျောင်းမှာကျင်းပခဲ့ကြပါတယ်။အဲဒီအခမ်းအနားကိုအီရန်နိုင်ငံရဲ့ Islamic Council အုပ်ဆောင်အမာအယ်ဟာကင်တက်ရောက်ခဲ့ပြီးခရီးယန်တွေရောမွတ်စလင်တွေပါအစွန်းရောက်အကြမ်းဖက်မှုတွေကိုလက်တွဲဆန့်ကျင်ကြဖို့တိုက်တွန်းခဲ့ပါတယ်။